NDF အမျိုးသားဒီမိုကရေစီတပ်ပေါင်းစုအမျိုးသားလွှတ်တော်မှဒေါက်တာတင်ရွှေကိုဟိုတယ်နဲ့ခီးသွားလာရေးဆိုင်ရာဒုတိယဝန်ကြီးဖြစ်တဲ့ခန့်လိုက်တဲ့အကြောင်းမြန်မာအစိုးရကမနေ့ကကြေညာပါတယ်။မြန်မာအစိုးရသမ္မတဦးသိန်းစိန်အနေနဲ့တိုက်ခန့်ပါတီအမတ်တယောက်ကိုအစိုးရအဖွဲ့အတွင်းမှပထမဆုံးချိန်ဝန်ကြီးအဖွဲ့ဝင်ဖြစ်တဲ့လက်ခံလိုက်တာဖြစ်ပါတယ်။ဒေါက်တာတင်ရွှေဟာရန်ကုန်တိုင်းဒေသကြီးအမျိုးသားလွှတ်တော်မဲဆန္ဒနေမြေအမတ်6ကရွေးကောက်ပွဲဝင်ခဲ့သူဖြစ်ပါတယ်။ NDF ပါတီကတော့အခုလိုမျိုးသူတို့ရဲ့ပါတီဝင်တယောက်ဝန်ကြီးအဖွဲ့ရမှာပါဝင်လာအောင်အစိုးရနဲ့တစုံတရာကြိုတင်ညှိနှိုင်းတာမျိုးမရှိခဲ့ဘူးလို့ပြောဆိုတဲ့အကြောင်း AFP သတင်းကဖော်ပြပါရတယ်။ဒီလိုမျိုးပါတီဝင်တယောက်အစိုးရအဖွဲ့ရမှာပါဝင်လာတာကြောင့်အစိုးရပြောသမျှလိုက်နာမဲ့သဘောမျိုးဖြစ်မှာမဟုတ်ဘဲနဲ့အတက်ခတ်ပါတီတစ်ခုအနေနဲ့ပြည်သူတွေလက်မခံတဲ့ကိစ္စတွေကိုဆက်ပြီးတော့ဆန့်ကျင်ဆောင်ရွက်သွားမယ်လို့လည်း NDF ပါတီရဲ့ခေါင်းဆောင်ဦးခမောင်ဆွေကပြောဆိုထားပါရတယ်။